ကိုဘိုးကြီးရဲ့ဒီအစိုးရနေပြီးတော့ပေါ့နော်ဒီလက်ကျန်နိုင်ငံရေးအကျဉ်းသားစီစီကော်မတီဆိုတာကိုဖျက်သိမ်းပြီးတော့နိုင်ငံရေးအကျဉ်းသားကြီးရာကော်မတီဆိုတာကိုဖွဲ့လိုက်တယ်ပေါ့ဗျာအဲ့တော့ဒီအပေါ်မှာ APP ရဲ့အမြင် APP ရဲ့သဘောထားဘယ်လိုရှိလဲခင်ဗျာ
အခုဒီပြောင်းဖွဲ့လိုက်တဲ့အထဲမှာတော့ကျွန်တော်တို့ APP မပါတော့ပါဘူးဒါပေမဲ့ APP ပါခြင်းမပါခြင်းကအဓိကမဟုတ်ပါဘူးဒီအဖွဲ့ကဘယ်လောက်ထိအလုပ်ဖြစ်မလဲမဖြစ်ဘူးလဲဆိုတာကအဓိကကြပါတယ်ဒီအဖွဲ့ရဲ့ထူးခြားချက်ကအရင်တော့ကဒီလက်ကျန်နိုင်ငံရေးအကျဉ်းသားစီစီကော်မတီကိုပြည်ထောင်စုဝန်ကြီးကဦးဆောင်တယ်အခုဒီအဖွဲ့မှာကျတော့ပြည်ထရေးရဲ့ထုတ်ဝန်ကြီးကဦးဆောင်တယ်ကျွန်တော်သတိထားမိတာကတကယ်တမ်းမြန်မာနိုင်ငံရဲ့အဖန်စည်းတွေပါပြည်ထရေးကဦးဆောင်ပြီးလုပ်နေတာဖြစ်ပါတယ်အဖန်စည်းတွေကိုဦးဆောင်ပြီးလုပ်နေတဲ့အဖွဲ့စည်းကနေပြီးတော့ဒီအဖွဲ့ပါဦးဆောင်နေဆိုတော့ခါကျတော့ဘယ်လောက်ထိလုံးလုံးလည်းလုံးခွင့်ရမလဲဆိုတော့ပုံမှန်တော့ကျွန်တော်တို့ကစိုးရိမ်နေရှိပါတယ်
အဲ့တော့အခုဖွဲ့လိုက်တဲ့ဒီကော်မတီအသစ်ကနိုင်ငံချင်းသားတွေလှုပ်ပီးဆက်ဆောင်ရမှာလားဒါမှမဟုတ်လေဒီနိုင်ငံချင်းသားတွေထောင်ထဲမှာနေထိုင်စားသောက်ရေးကိစ္စတွေကိုဆောင်ရမှာလားဘလို့မျိုးတွေ့ရလဲခင်ဗျာ
အခုအချိန်ကြီးတော့ကျွန်တော်တို့ရှင်းရင်းလင်းလင်းဘာမှတည်ရတဲ့ကမရှိပါဘူးစမတ်ထားတာကိုမတွေ့ရသေးတဲ့ကကျွန်တော်ခံမင်းပြောဆိုမှာတော့ဖြစ်ပါလေဒါပေမဲ့ဖြစ်တဲ့နာကတော့တကယ်လုံးရတဲ့အဖွဲ့ကြီးတစ်ခုဖြစ်တဲ့နိုင်ငံချင်းသားကိစ္စနဲ့ပတ်သက်ပြီးလုံးလုံးရအစုံစမ်းစစ်ဆေးခွင့်ရှိတဲ့အဖွဲ့ဖြစ်တယ်ပါလေဆိုအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ဒီအဖွဲ့ကအငြိမ်းခံဖွဲ့ရတာပဲဖြစ်ပါလိမ့်မယ်
ဆိုတော့နိုင်ငံရေးအကျဉ်းသားတွေကတော့ဒီမြန်မာနိုင်ငံမှာဆက်ရှိနေလေဦးမယ်ဆိုတဲ့သဘောမျိုးပေါ့
ဒီနိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ကနိုင်ငံရေးလွတ်လပ်ခွင့်ပြဿနာ၊တရားလွတ်လပ်ခွင့်ပြဿနာ၊နောက်တရားဥပဒေစိုးမိုးမှုဆိုင်ရာပြဿနာ၊မတရားသဖြင့်ဖန်ဆင်းမှုဆိုင်ရာပြဿနာနဲ့တိစိညံ့မှုဆိုင်ရာပြဿနာတွေအကျုံးဝင်နေပါလေမြန်မာနိုင်ငံအချင်းချင်းမှာတရားဥပဒေစိုးမိုးမှုကအခုချိန်ကြီးတော်တော်လေးအားနည်းနေတဲ့အနေအထားမျိုးမှာရှိတယ်။အဲ့လိုပဲနှိမ့်ဆက်ညှိနှိုင်းမှုတွေလည်းဥစဉ်ချင်းဆိုးလက်ဆက်မှာဆက်ပြီးရှိနေတယ်ပေါ့ဖြစ်တယ်။ဒီအရေကိုပြောင်းအောင်လုပ်ပါနိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ပြီးဆုံးလို့မဖြစ်တော့ဖြစ်ပါလေဒီအရေကိုပြောင်းအောင်မလုပ်ဘဲနဲ့အရေအတွက်ပုံမှန်နဲ့ဖန်ထားတဲ့သူတွေပုံမှန်ပဲအာရုံဆက်ကြည့်လို့နေမယ်ဆိုလို့ရှိရင်တော့နိုင်ငံရေးအကျဉ်းသားပြဿနာဘယ်တော့မှပြီးမှာမဟုတ်ပါဘူး
။ဟုတ်ကဲ့အဲ့တော့ဒီလက်ရှိထောင်နေတဲ့မှာပေါ့နော်နိုင်ငံရေးအကျဉ်းသားအားလုံးဘယ်နှယောက်ကြံနေသေးလဲခင်ဗျာ
။နိုင်ငံရေးအကျဉ်းသားကကျွန်တော်တို့ဆိုရင်တော့159လောက်ရှိပါတယ်အမှုရင်ဆိုင်နေရတာက200ကျော်လောက်ရှိပါတယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီလိုပါဒီထောင်းလွတ်ပြီးသားနိုင်ငံအကျဉ်းသားဟောင်းနေပေါ့နော်ဆိုတော့သူတို့အတွက်ကိုဒီပညာရေးစီးပွားရေးကျန်းမာရေးပေါ့ဗျာဒီအရင်နဲ့ပတ်သက်လို့ဒီပြန်လည်ပြုစုပြောင်းထောင်းရေးကိစ္စရယ်လဲတော်တော်လေးလိုအပ်မယ်လို့ထင်တယ်ဘာလို့ဆိုရင်ဟိုတလောတော့ဆိုလို့ရှင်ဒီကိုထေးအောင်တို့ကိုလာမျိုးနောင်တို့ဆိုတဲ့ဒီနိုင်ငံအကျဉ်းသားဟောင်းနေပေါ့နော်ရှင်းစင်းနောက်ဆက်ကျန်းမာရေးတွေနဲ့ကွယ်လွန်ကုန်ကြရတယ်ကျွန်တော်တို့တွေ့ရတယ်လေအဲ့လိုဆိုတဲ့အခါကျတော့ဒီချင်းနေတွေပုံမှာ APP နေနဲ့ဘယ်လိုသုံးသပ်လဲခင်ဗျာ
ကျွန်တော်တို့ကတော့လောလောဆယ်မှာစီးမီးတို့နဲ့ကုနေတယ်လို့ပြောလို့ရတယ်ပေါ့ဗျာ။ Open Gym Foundation လို့မျိုး APP လို့မျိုးနိုင်ငံအောင်မြောက်အဖွဲ့လို့မျိုးပေါ့88လို့မျိုးဒီလိုအဖွဲ့ကြီးကတော့နိုင်ငံအောင်ရဲ့ချမ်းမွေးတဲ့ပတ်သက်ပြီးတော့တက်နိုင်တဲ့လောက်ကူညီပေးနေတာမျိုးတွေရှိပါတယ်။ဒါပေမဲ့နိုင်ငံလုံးအတိုင်းအတာရဆွမ်းချုံမျိုးလုပ်ပေးနိုင်မှာတော့တော်တော်လေးဝန်ကြီးကြီးရောတခြားနေရာတွေရောခက်ခဲနေရှိနေပါသေးတယ်။အဲ့လိုဆွမ်းချုံမျိုးအောင်လုပ်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အတွင်ကူပိုင်းကလာတိရက်ကိုလိုအပ်ပါတယ်။ဆိုတော့အတွင်ကူပိုင်းကလာတိရက်ဖြစ်ပြီဆိုလို့ရှိရင်တော့ဒီဒီစဉ်းမမှုကြောင့်ဒုက္ခရောက်ခဲ့တဲ့သူတွေကိုပြန်ပြီးအကူအညီပေးတဲ့ကိစ္စတွေသူတို့ကိုပြန်လည်ပြုစုပြုထောင်ရင်ကိစ္စတွေဒါတွေကိုအစိုးရကိုယ်တိုင်ကပေါ်စီတရချပြီးတော့လုပ်ကင်ရမယ်ပြီးတော့အဲ့ဒီလိုမျိုးအလုပ်တွေကိုလုပ်နေတဲ့လူလူအခြေကူလူလူအဖွဲ့အစည်းတွေကိုလည်းအစိုးရကပုံမကူညီမှုတွေကြီးကြီးမားမားလုပ်ပြရပါမယ်အဲ့လိုလုပ်ပြီးတဲ့အခါကျတော့မဒီပြဿနာကိုကင်ဖလို့ရမှာပါ
ဆိုတော့ APP နဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်နေတဲ့နိုင်ငံကအဖွဲ့အစည်းတွေရောဒီနိုင်ငံအကျဉ်းသားတွေနဲ့ပတ်သက်လို့ဘာတွေပြောကြဆိုကြလဲခင်ဗျာ
သူတို့ကတော့ဒီနိုင်ငံရေးကျင်းသားအောင်လေကိုတက်နေကြပြကူညီပေးခြင်းနဲ့အနေထားမျိုးတော့ရှိပါတယ်ဒါပေမဲ့တကယ်တကယ်ကကူညီနိုင်ဖို့ဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားရှိတယ်ဆိုတော့ကိုရှုတ်တော်ကနေပြီးတော့တကယ်ဥပဒေကိုလိုပါမယ်ပြီးလို့ရှိရင်ရှုတ်တော်ကနေပြီးတော့ပြည်내ပြည်သူ့ဒုထောင်ရေးနဲ့ပတ်သက်တဲ့ဥပဒေတရားကိုချမှတ်ပေးရပါမယ်အဲ့လိုချမှတ်ပေးပြီးတဲ့အခါကျတော့မှဒီဟာကိုကြေကြေပြန့်ပြန့်နဲ့တနင်္ဂနွေအတိုင်းတန်နဲ့လုပ်တိုင်းလို့ရမှာပါ
ဆိုတော့ဒီအစိုးရအနေနဲ့ပေါ့နော်ဒီနိုင်ငံရေးကျင်းသားတွေလှုပ်ပေးတာတို့နောက်တစ်ခါအခုတစ်ခါဒီနိုင်ငံရေးကျင်းသားကြီးကကော်မတီဖွဲ့ပေးတာတို့ဆိုတာတွေဒါဆောင်ရွက်လာတယ်ပေါ့နော်အဲ့လို့ဆိုရင်ဒီလွတ်လာတဲ့နိုင်ငံအကျဉ်းသားတွေရောအကူအညီတွေပါတွေပေးတာမျိုးရှိလားခင်ဗျာ
ဆိုတော့အနေနဲ့ဒီလွတ်လာတဲ့နိုင်ငံအကျဉ်းသားအောင်တွေပုံမှာတစုံတရာအကူအညီပေးဖို့မရှိဘူးလို့ပဲကျွန်တော်တို့ပြောလို့ရပါတယ်ဆိုတော့သူတို့ကထောင်းနေလွတ်ပြီးလို့ရှိရင်ဒါနဲ့ဆိုရင်လွတ်တော့ပြီဆိုတဲ့ပုံစံမျိုးနဲ့မဖြစ်ကြအောင်ဆောင်ပြီးတော့ဆောင်ယူရမျိုးတွေလုံးဝမရှိပါဘူး
အဲ့တော့ဒီနိုင်ငံအကျဉ်းသားအဟောင်းအသစ်ပေါ့ဗျာဒီလူတွေအတွက်ကိုတက်ဆိုင်အာဏာပိုင်တွေအနေနဲ့ဘာတွေလုပ်ပေးသင့်တယ်လို့ APP အနေနဲ့မြင်လဲခင်ဗျာ
ကိုယ်တော်ကျေဆိုလို့ရှိရင်ကျွန်တော်တို့ APP ရဲ့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ရဲ့နောက် 68 တို့ SNLD တို့တခြားအဖွဲ့တွေပြူးပေါင်းပြီးတော့ဒီနိုင်ငံရေးကျင်းသားမလုပ်မရေးအတွက်လက်ဝါးကမ်ပိန်းဆိုတာကျွန်တော်တို့လုပ်နေတာရှိပါတယ်။ဒီကနောက်ပိုင်းမှာဆိုရင်လည်းလွတ်တော်ကနေပြီးတော့ rehabilitation law ပေါ့နော်ပြည်내ပြည်သူပြည်ထောင်ရေးပတ်သက်တဲ့ဥပဒေကိုလွတ်တော်ကနေပြီးတော့ချမှတ်ဖို့လုပ်တယ်။အဲ့တော့အစဉ်ကပိုင်းကလည်းကိုချက်ကျော်နေတဲ့နိုင်ငံတွေမှာဆိုတော့အဲ့ဒါလုပ်ဖြစ်ခဲ့တာရှိနေတယ်ဗျ။ဥပမာ check problem မှာအဲ့ဒါကိုလုပ်ခဲ့တာမျိုးတွေရှိတယ်။ ဆိုအဲ့လိုအမျိုးတွေလည်းမြန်မာနိုင်ငံမှာအတွင်းကူပိုင်းကလာဆွေးဆွေးဆိုရင်ဒါမျိုးတွေလုပ်ဖို့လိုပါတယ်အတွင်းကူပိုင်းကလာဆိုလို့ရှိရင်နိုင်ငံရေးပြဿနာတွေထုတ်ပြရမယ်ပြီးလို့ရှိရင်ဒီနိုင်ငံရေးအကြောင်းတွေကြောင့်ဒီပေါ်ကိုဖက်ခေါ်ကြတဲ့သူတွေမြန်မာနိုင်ငံရဲ့ကျန်းမာရေးဘုတ်တွေဥပဒေပြေဖို့ပေါ်ဆောင်ပေးရဒါတွေအတွင်းကူပိုင်းကလာတွေမှာလုံလင်းလုံထိုက်ရှိတဲ့လုပ်ရည်တွေပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုဘိုးကြီးရဲ့အခုလိုပြောပြတာ
ဟုတ်ကဲ့